ရခိုင်တက်တော်အေးအေးအနေနဲ့ကသူတို့နည်းမြေတွေကိုသိမ့်ပိုက်လာနိုင်တဲ့အခြေအနေဆိုပြီးတော့သတင်းတွေမှလည်းတွေ့ရတယ်။နောက်ပြီးတော့သုံးသက်ရေးသားချက်တွေမှဆိုလို့ရှိရင်လေစီရေးရမှဆိုရင်အေးအေးရအပေါ်စီးရနေပြီးတော့စီရေးရအောင်မြင်မှုတွေရှိလာနေရဆိုတော့ရခိုင်ပြည်နယ်မှာဗနရခိုင်နှုန်းပြည်သိမ့်ပိုက်ထားနိုင်တဲ့အနေအထားရှိနေပြီလေရှင့
်။ဆိုတော့ရခိုင်နှုန်းအရဆိုရင်ပေါ့နော်အာပြောရရင်ဒီ8500ခန်းလုံးကြိုကြိုထိအောင်ဒီခိုင်းတက်တော်ရဲ့ဒီရဲ့ဒီစေးရေးလက်အောက်ထက်မှာရှိနေတယ်ဆိုလို့ရတယ်ပေါ့။ဘာကြောင့်လဲဆိုတော့ဒီအခုရခိုင်မှာဖြစ်နေတဲ့ဟာကမျိုးပုံမှာကနည်းနည်းလေးပဲဖြစ်နေတာပေါ့နော်။မျိုးပုံမှာပဲဖြစ်လာတာပေါ့နော်။နေတွေအကုန်လုံးကတိတ်ကွေးမဖြစ်တော့ဘူး။အခုကမျိုးပုံကိုရောက်သွားတဲ့အတွက်ကြောင့်ဒီမျိုးသင်းတိတ်ကွေးပဲရှိဆန်နှွှဲနေတဲ့သဖို့ဖြစ်သွားတာပေါ့။ဆိုတော့ဒီ3ပုံ2ပုံ3ပုံ2ပုံလောက်ရဲ့ဒီရခိုင်ရဲ့နေမြေ3ပုံ2ပုံလောက်ကိုရခိုင်တက်တော်လက်ထက်မှာရောက်ရလို့ပြောလို့ရတယ်လို့8500ခန်းလုံးလောက်ကိုလေရခိုင်တက်တော်ရဲ့လက်ထက်ကိုရောက်နေဆိုလို့ပြောလို့ရတယ်ပေါ့ဟု
တ်အဲ့တော့ဒီမျိုးသိန်းတိုက်ပွဲတွေပေါ့နော်အဲ့ဒါဆိုလို့ရှိရင်စီရေးအရာကြည့်မယ်ဆိုလို့ရှိရင်အရေးပါတဲ့မျိုးတွေကိုအေဘက်ကဟိုသိန်းပိုက်လာနိုင်တဲ့အနေအထားတွေမှာဆိုရင်ဘယ်မျိုးတွေလဲပေါ့နော
်အဓိကပထမအဦးဆုံးဒီသိန်းတဲ့မျိုးပေါ့နော်ဒီပလဲဝါဆိုရင်လဲကလဒန်စီမံကိန်းရှိတယ်အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့ဆက်ဆက်နေတဲ့မျိုးပေါ့ဒါဒီမှာအလုံးစုံမျိုးဆက်ဆက်နေတဲ့မျိုးကမြန်မာနိုင်ငံမှာရောအလုံးစုံမျိုးချားတယ်ပေါ့နော်ဆိုတော့ဒီဘက်ကဘင်္ဂလားဒေ့ရှ်ရဲ့ဒီဘက်မှာအိန္ဒိယရှိတယ်ပြီးတော့ဒီပလဲဝါနဲ့ဆက်ဆက်နေတဲ့ဟာကရခိုင်ပြည်နယ်3 4 5မျိုးအနေနဲ့တစ်ဆက်တည်းဆက်ဆက်နေတာရှိတယ်ဒီပလဲဝါမျိုးအနေနဲ့လေဆိုတော့အဲ့ဟာအကြောင်းတစ်ခုရှိမှာပေါ့ဒုတိယတစ်ခုကအခုမောင်တိုးပေါ့နော်မောင်တိုးမှာဆိုရင်အဓိကမောင်တိုးမှာအခုအရန်ဖြစ်နေတဲ့ဟာကမောင်တိုးဆိုရင်လည်းဘင်္ဂလားဒေ့ရှ်နဲ့အဓိကဆက်ဆက်နေတယ်ဘင်္ဂလားဒေ့ရှ်ရဲ့အဓိကဝမ်ပေါက်ထွက်ပေါက်ဖြစ်နေတာပေါ့ဒီကွန်တီစီဆန်ဝင်းဖြစ်ဖြစ်စီးပွားရေးရဖြစ်ဖြစ်ဒီအကုန်လုံးဒီဘင်္ဂလားဒေ့ရှ်နဲ့ဆက်ဆက်နေတဲ့ဟာမောင်တို့ပေါ့ဒီဘက်မှာဆိုတော့နောက်တစ်ခုကစေးရရလို့လေးပြောလို့ရတယ်ပေါ့နော်ဒီရခိုင်လူထုရဲ့ဒီပါဝါမုန်းကိုတုံ့ပြန်ပေးလိုက်တဲ့ဆိုတဲ့ဟာကမြောက်ဥပေါ့ဆိုတော့ဒီမြောက်ဥကိုတင်းပက်လိုက်တဲ့ဟာကဒီရခိုင်လူထုရဲ့စိတ်ပိုင်းဆိုင်ရာဒီတွန်လိုင်းအထက်မှာသူတို့ရဲ့ပါဝါပတ်သက်မှုနောက်တစ်ဆန့်ကိုမြတ်တက်သွားတယ်ပေါ့နော်နှိပ်ပေါင်း140နေပါသူတို့ရဲ့ဒီလက်ထက်မှာသူများလက်ထက်မှာဆိုလို့ရတာပေါ့နော်ဆိုတော့ဒီဘက်မှာဒီလက်ထက်မှာရောက်နေတဲ့ဟာကိုပြန်လဲသိမ်းပက်လိုက်တဲ့အတွက်ကြောင့်သူတို့မှာကတော့စိတ်တဲခွန်အောင်ဒီပြီးတော့ဒီမှာပူပေါင်းလှုပ်ဆောင်ဖို့ဆိုတဲ့ဟာကပို့ပြီးတော့နောက်တစ်ဆန့်ကိုတက်သွားတယ်ဆိုလို့ရတယ်ပေါ့
အရေးပါတဲ့ဒီမျိုးတွေကိုပေါ့နော် A ဘက်ကသိမ်းပိုက်လာနိုင်တဲ့အခြေအနေဖြစ်လာတဲ့အဓိကအကြောင်းအရာဘာကြောင့်မှလဲရှင
်ဆိုတော့ကျွန်တော်တို့ကလက်ရှိနိုင်ငံရေးအခြေအနေကိုလေ့ကျင့်ဖို့လိုတယ်ပေါ့နော်ဒီကျွန်တော်တို့ဒီ State of Nationစကားဆာပေါ့နော်လက်ရှိဒီစစ်ကောင်စီကနေပြီးတော့အာဏာသိမ်းပြီးတော့၃နှစ်လောက်ဖြစ်တဲ့အချိန်မှာကျွန်တော်တို့ကြီးမားမားပြောင်းလဲမှုတွေအများမြင်လာရတယ်ပေါ့အထူးသဖြင့်ဆိုရင် 1027 လို့ခေါ်တဲ့ဒီတိတ်သူများနှိမ့်ခွန်စစ်ဆင်ရေးပေါ့နော်ရှမ်းပြောင်းမှာဖြစ်တဲ့ဆင်ရေးရှမ်းပြောင်းမှာဖြစ်တဲ့စစ်ဆင်ရေးကဒီအောင်မြင်မှုကပေါ့နော်သူတို့ရဲ့အတွက်ကအခွန်အလမ်းတစ်ခုလိုပုံစံမျိုးပြီးတော့ဒီဟာကိုဖန်အောင်တစ်ခုလိုဖြစ်စေတာပေါ့ကချမ်းမြောင်းမှာကနေပြီးတော့တမျိုးပြီးတမျိုးအဲ့လိုပုံစံမျိုးရက်ပေါင်း10ရက်လောက်မှနေပြီးတော့10မျိုးလောက်ကိုထိအောင်တင်းနိုင်တဲ့အဲ့လိုပုံစံမျိုးလှုပ်ဆောင်နေတဲ့ဟာကရခိုင်တက်တော်အတွက်ရောရခိုင်တက်တော်ကိုတိုင်လည်းအိမ်မှာပါဝင်ရတာပေါ့နော်ဆိုတော့ရခိုင်တက်တော်ကိုတိုင်အတွက်ရောဒီသူတို့ရဲ့ဒီရခိုင်ပြည်မှာရှိနေတဲ့ဒီစိတ်သိတွေအတွက်ရောအကုန်လုံးဒီမှာအထက်မှာနေပြီးတော့အကျုံးရတာပေါ့ဆိုတော့ပြောရရင်လက်ရှိအချိန်မှာကဒီမြန်မာစစ်တပ်ပေါ့နော်ဒီလက်ရှိစကားဆစစ်တပ်ရဲ့နောက်ဆုံးအရှင်နေရောက်နေတာပေါ့နော်သူတို့ရဲ့ဒီလူအန်အောပြီးတော့အဝူးဆိုင်ကျစ်လိုက်လို့ရတယ်ပေါ့နော်သူတို့ရဲ့ဒီစိတ်ပိုင်းဆိုင်ရာပျော်လွှဲမှုကလည်းအရန်တိတာတယ်နိုင်ငံအဝူးဆိုင်ဘင်္ဂလားဒေ့ရှ်မှာဘင်္ဂလားဒေ့ရှ်ဆိုရင်လည်းအခုမင်းညာကဆိုရင်လူ330ပေါ့နော်စိတ်သား330ပြန်ထွက်ပြေးသွားတဲ့ဟာကိုသူတို့ပြန်ယူရတာရှိရယ်ပြီးတော့အိန္ဒိယဘက်မှာဆိုရင်ယာနန်းရှိပြီးတော့စိတ်သားတွေထွက်ပြေးတာဆိုတော့စိတ်သားတွေကမတိတ်တော့ဘူးယာနန်းရှိပြီးတော့ထွက်ပြေးတယ်ပြီးတော့နောက်တစ်ခုရှိရကဒီရခိုင်လက်နဲ့ရှာတာပေါ့နော်ရခိုင်မှာလည်းလက်နဲ့ရှာတယ်ချမ်းမြောက်မှာလည်းအဲ့လိုမျိုးဆိုမျိုးလက်နဲ့ရှာတဲ့ဟာကရခိုင်တက်တော်အတွက်ဒါကအခွန်ကောင်းဖြစ်သွားတာပေါ့ဆိုတော့ solutioner ကဒီအရှင်စစ်တပ်ရဲ့အဓိကအញ្ញန်းဆုံးအရှင်နေရတာပေါ့စစ်တပ်ရဲ့အဓိကအញ្ញန်းဆုံးအရှင်မှာသူတို့အနေနဲ့ဒါကိုအကောင်ဆုံးအခွန်ရေးတစ်ခုအနေနဲ့အသုံးချပြီးတော့ဖြစ်လာတာဆိုလို့ရတယ်ပေါ့ဟုတ
်အဲ့တော့ရခိုင်တက်တော်မှာဒီစီရေးအရာအင်အားပေါ့နော်နောက်ပြီးတော့ဒီရခိုင်တက်တော်ကိုဥဆောင်နေတဲ့ဒီရခိုင်ခေါင်းဆောင်นี่ပေါ့เนาะဒီရဲ့စွမ်းယူရောဘယ်လိုသုံးသပ်လဲရှင
်โอเคပါဆိုတော့ပထမအဦးဆုံးဆက်ဒီစိတ်အံအရှင်နေပေါ့เนา တော့နိုင်ငံတနိုင်ငံအနှံ့လုံးမှာဒီလက်ရှိပေါ့နော်ဒီတရားသားလက်နက်ကင်အဖွဲ့အစည်းမှာတရားသားလက်နက်ကင်တရားသားတော်လှန်ရေးလက်နက်ကင်အဖွဲ့အစည်းတွေရဲ့နိုင်ငံအနှံ့ဒီတက်ဖြန့်ထားနေတာဆိုလို့ကျွန်တော်တို့ပြောလို့ရတာကရခိုင်တပ်တော်တစ်ခုတည်းရှိလို့ဆိုလို့ရမယ်ဆိုတော့ချမ်းမြောက်မှာလည်းရှိတယ်ကချမ်းမှာလည်းရှိတယ်ကရမ်မှာလည်းရှိတယ်ဆိုတော့စကိုင်းမှာလည်းရှိတယ်ဆိုတော့အကုန်လုံးရှိရပေါ့နော်ဆိုတော့ဒီတက်ဖြန့်ထားနေတဲ့မုံမောကျေးချမ်းအပြင်ဒီတက်တော်ခိုင်တက်တော်ရဲ့အာစစ်သားအင်အားဘလောက်ရှိလေးဆိုတဲ့ဟာကိုကျွန်တော်တို့ကတော့နေနေတော့ခံမှန်းဖို့ခက်တယ်ပေါ့ဒါပေမဲ့2020နဲ့နှိပ်မှာတော့ဒီဘိုလ်ချုပ်ထွန်းမြက်နိုင်ငံကတော့3000လောက်ရှိတယ်လို့ပြောတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ပြန်ဆန်းစားတဲ့အချိန်မှာ4000ကနေ5000ဝန်းကျင်လောက်ဟဲ့လောက်ထိအောင်ရှိတယ်လို့ပြောလို့ရတယ်ပေါ့နော်လက်ရှိရခိုင်မှာဖြစ်နေတဲ့ဟာပေါ့နော်ရခိုင်တက်တော်ရဲ့အင်အားဒုတိယတစ်ခုကခေါင်းဆောင်ပိုင်းနှန်းဆိုရင်ရခိုင်တွေဒီတော်လိုင်းရဲ့ဆက်ဆက်ပေါ့နော်ရခိုင်လူမျိုးတွေရဲ့ဖက်မှာကြည့်မိဆိုသူတို့ကခေါင်းဆောင်ခေါင်းကိုအရင်မြှုပ်ခေးကြတယ်ပေါ့သူတို့ကဆိုတော့ရခိုင်ပြီးတော့ဒီနေ့ကျွန်တော်တို့ဦးနှောက်ပြောတဲ့ဒီရခိုင်ပြည်ံကြဆုံးလာ1980နဲ့ငားမှာကလေးကနေပြီးတော့ခိတ်ဆက်ဆက်တော်လိုင်းရှိခဲ့တယ်ရခိုင်ရဲ့ဒီသူ့ရဲ့တော်လိုင်းရဲ့ဆက်ဆက်ရှိခဲ့တယ်တော်တော်အခုလိုပုံစံမျိုးခေါင်းဆောင်ခေါင်းပေါ့နော်အခုလိုပုံစံမျိုးခေါင်းဆောင်ကိုသူတို့မတွေးခဲ့ဘူးပေါ့လို့ဆိုလို့ရတယ်ဘာကြောင့်လဲဆိုတော့အာလူငယ်ဖြစ်တယ်နောက်တစ်ခုရှိရကလက်ရှိရခိုင်ကောင်းတွန်လိုင်းထိမှာဆိုရင်မြောက်ပိုင်းဖက်ကရခိုင်ပင်နေရဲ့မြောက်ပိုင်းဖက်ကတွန်လိုင်းကောင်းဆောင်တွေပိုထွက်တယ်ဒါပေမဲ့လက်ရှိ AA ထိမှာဆိုရင်ဘုအာဒေါက်တာညိုထွန်းအောင်ပေါ့နော်ဘုံကြီးအာဒေါက်တာညိုထွန်းအောင်ဆိုရင်တောင်ပိုင်းဖက်ကပေါ့နော်သူကကြောက်ဖြူကဆိုတော့ဒီဖက်မှာကြောက်ဖြူကဖြစ်တဲ့ဆိုဆိုရရှင်နာကတော့မြောက်ပိုင်းနဲ့တောင်ပိုင်းကိုပေါင်းထားတဲ့တက်တခုလိုပုံစံမျိုးဖြစ်သွားတာပေါ့ဆိုတော့ဥပမာ ALP ဖြစ်ဖြစ်ကျွန်တော်တို့နောက်အရင်တော့ကတက်တွေမှာရတော့အဲ့လိုမှုစမျိုးမရှိခဲ့ဘူးဆိုတော့နောက်တစ်ခုကဒီသူတို့ရဲ့ဒီခေါင်းဆောင်မွန်ပိုင်းကိုပြောတဲ့အချိန်မှာသူတို့မဟာဗျူဟာကြက်ကြက်လှုပ်ဆောင်နိုင်မှုပေါ့ဆိုတော့ရခိုင်လူထုကိုလှုပ်လာတဲ့အချိန်မှာသူဥပမာရခိတအိမ်မက်တော့ပြီးအာရဂန်ဒရင်းတော့ပေါ့နော်ရခိတအိမ်မက်တော့ပြီးတော့အာနောက်ရခိတလန်းဆိုင်တို့ဆိုတဲ့ဟာကိုလှုပ်လို့မျိုး strategy ကြက်ကြက်ရခိုင်လူထုကိုရှာပြနိုင်တယ်သူတို့ပြောတဲ့အတိုင်းပဲသူတို့လည်းလှုပ်နိုင်တယ်သူတို့အဲ့လိုမှုစမျိုးလှုပ်နိုင်တယ်ပြောတဲ့တိုင်းလည်းလှုပ်တယ်အဲ့လိုပုံစံမျိုးဖြစ်တဲ့ဟာကဒီရခိုင်လူထုရဲ့အရှင်နေမှာလက်ရှိပေါ့လက်ရှိအရှင်ထေပေါ့နော်တမိုင်းအကြောင်းတစ်ချောင်းမှာအခုလိုပုံစံမျိုးခေါင်းဆောင်ငါရှားတယ်လို့ပြောလို့ရတယ်ပေါ့သူအဲ့အကြောင်းဒီလက်ရှိခေါင်းဆောင်မှုကတော့ရခိုင်လူထုရဲ့လိုလားတဲ့ခေါင်းဆောင်မှုပေါ့နော်အဲ့လိုပုံစံမျိုးသူတို့အဲ့အကြောင်းအစမတန်တိုးသွားတာပေါ့ဥပမာရခိုင်တပ်တော်ရဲ့အဝူးစင်ထွားရှိမယ်ပေါ့နော်စင်ငါးနယ်လောက်ရှိမယ်ပေါ့တစ်ဆောက်တဲ့2009ဆိုရင်ဆိုတော့ဒီစီလေးစင်ငါးနယ်လောက်မှာလူပေါင်း4000လောက်ကို4000 5000လောက်ကိုနေပြီးတော့တက်အန်အားရှိနေတယ်ဆိုတဲ့ဟာကဆိုတော့ဒါကတော့အမခန့်ပါပဲပေါ့နော်သူတို့ရေခေါင်းဆောင်မှုစွန့်ရေလှုပ်ဆောင်မှုစွန့်ရေကတော့အဲလေးစားစရာတော့ကောင်းပါတယ်လို့မြင်တယ်ဟုတ
်အဲ့တော့စစောပြောထားတဲ့ဒီရခိတလန်းစင်ပေါ့နော်ဒီရခိတအိမ်မက်ဟိုရေမှန်းချက်ဖြစ်တဲ့ဟိုရခိုင်ပြည်လွတ်မြောက်ရေးဆိုတဲ့အပိုင်းမှာအာဒါတိကျဟိုရခိုင်နိုင်ငံတော်ဖြစ်ဘလို့ပုံစံမျိုးအထိဟိုရေမှန်းထားလဲရှင်
โอเคဆိုတော့ဒီသူတို့ရဲ့ပြောလာတဲ့ဟာပေါ့နော်သူတို့စကားသူတို့ရဲ့ဒီ Rakita Lansen ကိုဒီ definition ဖွင့်လာတဲ့အချိန်မှာအများကြီးပြောလာတဲ့အချိန်မှာကျွန်တော်တို့ဘာတွေးရလဲဆိုတော့တီရှားနိုင်ငံထူထောင်ပါလားလို့ပေါ့နော်အဲ့လိုပုံစံမျိုးအဲ့လိုပုံစံမျိုးမဲလာတဲ့အချိန်မှာကျွန်တော်မြန်မာကတီရှားနိုင်ငံထူထောင်ဖို့ဆိုတဲ့ဟာတဲ့ပေါ့သူတို့လိုချင်တဲ့ဟာကဒီ Rakita Lansen ရခိုင်လူထုရဲ့ရခိုင်ပြည်နယ်ကိုရခိုင်တပ်တော်ကအကုန်လုံးကိုထိန်းချုပ်မယ်ပြီးတော့ဒီရခိုင်တပ်တော်ရဲ့အာပါတီဖြစ်တဲ့ဒီရခိုင် ULA ပေါ့နော် ULA ကအုပ်ချုပ်မယ်ရခိုင်လူမျိုးတွေကရခိုင်ပြည်နယ်ကိုအုပ်ချုပ်မယ်ဆိုတော့အဲ့လိုပုံစံမျိုးကိုပိုင်းအုပ်ချုပ်ခွင့်ပေါ့နော်အဲ့လိုပုံစံမျိုးကိုသူတို့ကအဓိကသွားတာပေါ့အခုဆိုရင်လည်းသူတို့တိုက်တယ်မင်းအာသူကဗိုလ်ချုပ်ထွန်းမြတ်နိုင်ကိုတိုင်ကလည်းပြောထားရှိတယ်ငါတို့လက်လက်ရေးကိုမကြီးညာဘူးပေါ့ဆိုတော့ကျွန်တော်အဲ့လိုပုံစံမျိုးမြင်တယ်သူကသူတို့လို့ရှင်တဲ့နိုင်ငံရေးကရခိုင်ပြည်တလုံးကိုသူတို့အာနေနဲ့ရအောင်တိတ်မယ်ပြီးတော့အုပ်ချုပ်ရေးရင်တယောက်ကိုသူတို့ကိုယ်တိုင်စီမံမယ်လှုပ်ဆောင်မယ်ပြီးတော့နောက်တချို့ဟာတွေကကြတော့လေဥပမာဟိုပါငွေကြေးသုံးတာတို့ထွာတို့ကြတော့ကျွန်တော်တို့ဒီပြန်ပြီးဆွေးနွေးရမှာပေါ့နော်သူတို့အေးကိစ္စတွေကကြတော့ဒီအာဘလို့လုံးမလဲဆိုတဲ့ဟာကတော့နောက်တစ်ပိုင်းရှိမယ်လို့မြင်တယ်ပေါ့
အထူးသဖြင့်ပေါ့နော်ဗိုလ်ချုပ်ထွန်းမြတ်နိုင်ပြောတဲ့အထဲမှာလေဒီရခိတလန်းစင်နဲ့ဆက်ဆက်ပြီးတော့လူမျိုးပေါင်းစုံဒီလူမြောက်ရေးဆိုတဲ့လမ်းစဉ်ပေါ့လေဆိုတော့အဲ့ဒီအပိုင်းကိုကြတော့ဘယ်လိုနားလည်လို့ရလဲရှင
်သူတို့လို့မဟုတ်ဘူးပေါ့နော်ဒီလက်ရှိအခြေအနေအထိမှာကျွန်တော်တို့ဒီအာစိတ်အာနာရှင်၃နှိပ်ပေါ့နော်ဒီစိတ်အာနာတင်းရ၃နှိပ်မှာကြည့်တဲ့အချိန်မှာဒီတန်တာလက်နက်ကန်ခေါင်းဆောင်တွေက အကုန်လုံးဒီຫນွေဥတော်လိုင်းထဲကိုထူးထွေးဝမှာပါတယ်ဆိုတဲ့ဟာလည်းຫນွေဥတော်လိုင်းရင်းမှာဖြစ်ပေါ်လာတဲ့ဒီလက်နေကန်တွေကိုဒီတန်ရသလက်နေကန်ခေါင်းဆောင်တွေကပဲအကုန်လုံးကို train လုပ်ပေးရပါတော့သူတို့ကဒါကဘာပေါ်ပြလဲဆိုတော့နေမျိုးတစ်ခုတည်းလွဲမြောက်လို့မရဘူးဆိုတဲ့ဟာကိုပြတာပေါ့ဆိုလိုချင်တာကရခိုင်တစ်ခုတည်းကွဲမြောက်လွဲမြောက်ကွဲပြီးတော့လွဲမြောက်နေအမြဲတမ်းဘုံလာကျင်းနေရင်ဒါကလွဲမြောက်တယ်လို့မဆိုလို့ဘူးပေါ့လူတွေကအကြောက်တရားနဲ့နေရတယ်လူတွေနဲ့ဒီဘုံဒီအကြောက်တရားနဲ့နေရတယ်ဒီဒီအနိဋ္ဌာယုံနဲ့နေနေရပြီဆိုရင်ဒါလွဲမြောက်တယ်မဟုတ်လွဲမြောက်တာမဟုတ်ဘူးဆိုတဲ့ဟာကိုသူတို့ကွက်မြင်ရတာပေါ့အဲလိုပုံစံမျိုးပဲဒီယခိတလန်းဆယ်ဆိုတဲ့ဟာလည်းသူတို့အဲအကြောင်းရခိုင်တစ်ခုတည်းလွဲမြောက်ယုံနဲ့မဟုတ်တော့ဘူးနိုင်ငံတစ်ခုနဲ့လွဲမြောက်ရမယ်ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်မြင်တာပေါ့အနည်းဆုံးစင်္ဂါပွေးလောက်တောင်နေပြီးတော့ဒီစင်္ဂါပွေးလောက်ပေါ့နော်ဒီຫນွေဥတော်လိုင်းကပပလာတဲ့လက်နဲ့နေပြီးတော့ဒီတွန်လိုင်းရဲ့ຫນွေဥတော်လိုင်းကပပလာတဲ့အနည်းဆုံးစင်္ဂါပွေးလောက်ကိုတောင် ULA ကနေပြီး train လောက်တာရှိရပေါ့နော်ဒီစစ်တမ်းတက်ပေးရတော့လက်နဲ့တက်ဆန်ပေးရတော့နိုင်ငံအနှံ့ပေါ့ဆိုတော့ဒါကိုကြီးချင်အောင်ဖြင့်ဒီရခိုင်တစ်ခုတည်းလွတ်မြောက်ယူနေမဟုတ်တော့ဘူးတနိုင်ငံလုံးလွတ်မြောက်ပါပဲငါတို့ဒီစိတ်အာဏာရှင် snake ပေါ့နော်ဒီလီကနေပြီးတော့လွတ်မြောက်မယ်ဆိုတဲ့ဟာကိုသူတို့အနေနဲ့ကွန်မြင်လာတယ်ပြီးတော့သူတို့လှုပ်ဆောင်တဲ့ဟာသူတို့အနေနဲ့မြင်လာတယ်ဆိုတဲ့ဟာတဲ့သူတို့လှုပ်ဆောင်တဲ့ဟာကအဲ့လိုပုံစံမျိုးတွေတွေ့ရတယ်ပေါ့
ရခိုင်ပြည်နယ်မှာအကြီးမားဆုံးစိန်ခေါ်မှုတွေထဲမှာတစ်ခုပါဝင်တဲ့ဒီရိုဟင်ဂျာမွတ်စလင်တွေရဲ့အရေးနဲ့ပတ်သက်ရင်လက်ရှိဒီရခိုင်ခေါင်းဆောင်တွေရဲ့သဘောထားအမြင်နေရောဘယ်လိုမြင်လဲရှင
်ဟုတ်ကဲ့ဆိုတော့လက်ရှိမှာပေါ့နော်ဒီအရေးနဲ့ပတ်သက်လာပြီဆိုရင်ရခိုင်ဖက်ကလူတွေကလည်းအရင် sensitive ဖြစ်တယ်ပေါ့နော်ဆိုတော့ဒါပေမဲ့ကျွန်တော်တို့ဒီ AA ရဲ့ခေါင်းဆောင်မှုပိုင်းမှာခေါင်းဆောင်မှုဖက်ကလူတွေကိုရဲ့ဒီပြိုရဲဟာပေါ့နော်သူတို့ရဲ့တုံ့ပြန်မှုတွေကိုကြေတဲ့အချိန်မှာသူတို့ကဒီပြဿနာကိုဖြေရှင်းရှင်းတယ်ပြီးတော့ဖြေရှင်းဖို့အတွက်လည်းသူတို့မှလည်းလုံဆောင်နေတဲ့အပိုင်းလေးရှိမယ်ပေါ့နော်ဖြေရှင်းရှင်းတယ်သူတို့ကိုယ်တိုင်ကလည်းဒါကိုဒါကိုနေပြီးတော့ဘယ်လိုပြောမလဲစိတ်ထားမှန်မှန်နဲ့ဖြေရှင်းဖို့စူးစမ်းတာလေးတွေ့ရတယ်ဒီဥပမာဒီဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ Ranger တွေကိုဒီဘက်ကနေပြီးတော့သူတို့အနေနဲ့ပြန်လာဖို့အတွက်အခြေအနေကိုအဲ့လိုပုံစံမျိုးပြောရဲဟာရှိပေါ့နော်သူတို့လက်ခံပေးဖို့ဆိုရဲဟာတွေသူတို့အနေနဲ့နောက်တစ်ခုရှိရကဒီပြဿနာကိုဖြေရှင်းဖို့အတွက်ဒီနိုင်ငံတကာအဖွဲ့အစည်းတွေကိုလည်းသူတို့နဲ့ပူးပေါင်းဆောင်ရွက်ဖို့ပြောထားဟာတွေလည်းတွေးရတယ်ပေါ့